Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ4ရက်တနင်္ဂနွေနေ့9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မိုင်းဒိုမီတာ24 25 32 51နဲ့ဖိုင်လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကြည့်ထိုက်ပါ။လန်ဒန်မြို့ထိုက်ခိုက်ခံရမှုအတွင်း9ဦးသေဆုံး48ဦးဒဏ်ရာရခဲ့ပြီးအစ္စလာမ်ရဲ့အစွန်းရောက်အတွေးခေါ်ကနေအကြမ်းဖက်ဝါရဇွဲတိုက်ခိုက်မှုတွေဖြစ်လာရတာလို့ဗီတင်ခေါင်းဆောင်ကပြောဆိုလိုက်ပါတယ်။နယူးယောက်မြို့တော်ဝန်ဟောင်းဘီလီယံနာတထေးကြီးမိုက်ကယ်ဘလူးဘတ်ကတော့ရာသီဥတုပြောင်းလဲမှုဆန်ရကုလသမဂ္ဂသဘောတူညီချက်အတွက်ဒေါ်လာ15သန်းကူညီဖို့ခရီးပြုတ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။တည်င်းတွေပြည်နာဆင်ကြရမဲ့တည်င်းလွားတွေထဲမှာလန်ဒန်မြို့တိုက်ခိုက်ခံရပြီးတဲ့နောက်ဆက်တွဲလုံးုံရေးအခြေအနေနဲ့ပတ်သက်လို့
ဒီကေလပီလူစီလာတဲ့နေရာတိုးရစ်စစ်သွားတဲ့နေရာအဲ့မို့ဘရစ်တိုတီယိုတန်းလို့နော်အဲ့ဒီဝက်မင်စတာရဲ့စတီဒိုဟာမျိုးအဲ့ဒီနေရာမျိုးကြားအနေနဲ့အော်ဒါတိုင်းဘင်းတော့ရှောင်းဖို့တာကြောက်ကြောက်ပြီးပြီဆိုတော့
မြန်မာအသင်း UK ရဲ့အထွေထွေအတွင်းမှုပြောသွားတာဖြစ်ပါတယ်အပြည့်စုံကိုတည်င်းတွေအပြည့်မှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူအပတ်စဉ်တင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းကိုလည်းနားဆင်ရဖို့ရှိပါတယ်ဒါပေမဲ့တိုင်ရင်အခုရင်ဆုံးတော့နောက်ဆုံးရတည်င်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
ဗီဒီနိုင်ငံမှာမနစ်စနေနေ့ကအကြမ်းဖက်ဝါရီဒီရဲ့တိုက်ခိုက်မှုအတွင်းသေဆုံးသူ9ဦးရှိပြီးတိုက်ခိုက်ခဲ့သူ3ဦးကိုတော့ရဲကပစ်တက်ခဲ့တယ်လို့လန်ဒန်ရဲအဖွဲ့ကဒီကနေ့ပြောပါတယ်တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးလန်ဒန်ရှေ့ပိုင်းမှာဝင်းရောက်စီးနင်းမှုတစ်ခုလှုပ်ဆောင်နေတယ်လို့အာဏာပိုင်တို့ကပြောဆိုထားပေမဲ့အသေးစိတ်အချက်အလက်တွေတော့ထွက်ပေါ်မလာသေးပါဘူးမနေ့ကလန်ဒန်တံတားနဲ့ဘော်ရိုဆီတို့ကတိုက်ခိုက်မှုအပါအဝင်ပြီးခဲ့တဲ့3လတာကာလအတွင်းဗီတင်နိုင်ငံမှာအကြမ်းဖက်ဝါရဆဲတိုက်ခိုက်မှု3ကြိမ်ဖြစ်ခဲ့တာဟာဆိုရင်အစ္စလာမ်ရဲ့အစွန်းရောက်အတွေးခေါ်ကနေပေါက်ဖွားလာတာလို့ဗီတင်ဝန်ကြီးချုပ်ထရီဇာမေကဒီကနေ့ပြောဆိုလိုက်ပါတယ်အကြမ်းဖက်ဝါရကအကြမ်းဖက်ဝါရဆဲတိုက်ခိုက်မှုတွေကိုမွေးဖွားစေပြီးပြစ်မှုကျူးလွန်သူလက်သက်တရားခံတွေကလည်းတဦးကနေတဦးကိုကူးချနေကြတာလို့ဗီတင်ဝန်ကြီးချုပ်ကပြောဆိုသွားပါတယ်နိုင်ငံတွင်းအကြမ်းဖက်ဝါဒကိုလက်တင်ခံမှာမဟုတ်ဘူးလူမှုဝန်ဆောင်မှုအပိုင်းမှာရောလူမှုအတိုင်းဝိုင်းတစ်ခုလုံးအတွင်းအကြမ်းဖက်ဝါဒကိုဖော်ထုတ်ချေမှုန်းဖို့လိုအပ်နေပါပြီလို့သူမကပြောဆိုသလိုဒီလောက်ရက်တွေကိုရက်တန်းကရက်ပါလို့ရက်တန်းကရက်ရမယ်အချိန်မှလို့လည်းဗီတင်ခေါင်းဆောင်ကပြောဆိုသွားပါတယ်မနေ့စနေနေ့ညနေခင်းလန်ဒန်တံတားပေါ်ကလို့အထက်ကိုဘင်္ဂါတစင်အရှိန်နဲ့မောင်းဝင်ခဲ့ပြီးတဲ့နောက်ဘော်ရောစီတဲ့ကိုမောင်းဝင်ပြီးကားပေါ်ကအမျိုးသားသုံးယောက်ဆင်လာပြီးလူတွေကိုဓားနဲ့လိုက်ထိုးတာဖြစ်ပါတယ်အရေးပေါ်ဖုံးဝင်လာပြီးနောက်10မိနစ်အတွင်းမှာပဲလက်နက်ကန်အရာရှိတွေကတိုက်ခတ်သူ3ဦးကိုပစ်တက်ခဲ့တာလို့ရဲအဖွဲ့ကပြောပါတယ်တိုက်ခိုက်သူတွေကအသေးခံဘုံခွဲသမားတွေလို့လည်းတူပါဝတ်ဆင်ထားကြတယ်သူရဲကပြောပါတယ်လန်ဒန်မြို့တဝန်းကစစ်ရုံ5ခုကိုလူ48ဦးပို့ဆောင်ထားရတယ်ဆိုလဲလန်ဒန်ရေးပေါ်ဌာနကတွစ်တာမှာကြေညာချက်ကိုတင်ထားပါတယ်ရှင
်ကျန်းဖတ်မှုကိုတိုက်ဖြတ်တဲ့နေရာမှာခွဲခြားဆက်ဆံမှုမရှိသေးအောင်ဆောင်ရွက်နေတာတွေကိုကမ္ဘာကြီးအနေနဲ့ရပ်ပစ်ဖို့လိုအပ်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒါပြင်လန်ဒန်တိုက်ခိုက်ခံရမှုကိုညှိညွှန်းပြောဆိုပြီးတော့မော့စလင်အများစုနေထိုင်ရာနိုင်ငံ6ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်တဲ့သူရညွန်ကြားချက်ကိုတရားရုံးတွေကခွင့်ပြုဖို့ကိုလည်းထပ်ပြီးတော့တောင်းဆိုပါတယ်။သမ္မတထရန့်ကဗြိတိန်ကိုအပြစ်ထောက်ခံကြောင်းအခိုင်အမာပြောဆိုပြီးလန်ဒန်မြို့တော်ပုံကိုတော့ဝေဖန်လိုက်ပါတယ်။ဒါပြင်ကျန်းဖက်ဝါဒကိုပြင်းပြင်းထန်ထန်ခြေမုံးရေးကိုလည်းအမေရိကန်သမ္မတက Twitter မှာရေးသားပါတယ်ခွဲခြားဆက်ဆံမှုမရှိစေရေးဆိုတာကိုရက်ပစ်ပြီးကျွန်တော်တို့ပြည်သူတွေအတွက်တကယ်လိုအပ်တဲ့လုံခြုံရေးကိုဆောင်ရွက်ရမှာပါလို့အမေရိကန်သမ္မတ Trump ကဒီကနေ့တနင်္ဂနွေနေ့မှာပြောကြားပါတယ်ဒါပြင်လန်ဒန်မြို့ရဲ့ပထမဆုံးသောမွတ်စလင်မြို့တော်ဝန်အဖြစ်ပြီးခဲ့တဲ့နှစ်ကရွေးကောက်ခံခဲ့ရတဲ့မြို့တော်ဝန်စဒစ်ခန်းကိုလည်းသမ္မတ Trump ကကဲ့ရဲ့ပြောဆိုလိုက်ပါတယ်လူခုနှစ်ဦးသေဆုံးပြီး48ဦးဒဏ်ရာရခဲ့တဲ့အကြမ်းဖက်ဝါဒဆိုတဲ့တိုက်ခိုက်ခံရမှုကိုလန်ဒန်မြို့တော်ဝန်ကစိုးရိမ်စရာအကြောင်းမရှိဘူးလို့ပြောပါတယ်ဆိုပြီးသမ္မတ Trump က Twitter မှာရေးသားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒိမ့်မတ်လိုပြည်ပနိုင်ငံတွေအရေးထက်အမေရိကန်ပြည်ထောင်စုအတွင်းကဒီမိုနီစ်လိုမြို့တွေအရေးပို့ပြီးတော့ဦးစားပေးတဲ့သမ္မတတဦးကိုရထားတာတိတ်ကိုခုံယူစရာကောင်းတယ်လို့အမေရိကန်ဒုတိယသမ္မတ Mike Pence ကမနေ့စနေနေ့တုန်းကနိုင်ငံရေးရံပုံငွေရှာပွဲတစ်ခုမှာပြောဆိုလိုက်ပါတယ်။ Iowa ပြည်နယ်ကအထက်လွှတ်တော်မှာ Johnny Arness ရဲ့ရံပုံငွေပွဲမှာအမေရိကန်ဒုတိယသမ္မတ Pence ကအခုလိုပြောဆိုတာဖြစ်ပါတယ်။ရာသီဥတုပြောင်းလဲခြင်းဆန်ရပါရီသဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်တဲ့သမ္မတ Trump ရဲ့ဆုံးဖြတ်ချက်ကိုညှိညွှန်းပြီးဒုသမ္မတကပြောဆိုတာပါ။သမ္မတ Trump ကသူ့ ကြီးပေးထားတဲ့အတိုင်းအခွန်အခောက်ရှော့ချဖြတ်တောက်ဖို့နဲ့အရင်သမ္မတဥပမာလက်ထက်ကပြဋ္ဌာန်းခဲ့တယ်။ကျန်းမာရေးဆောင်ရှားမှုဥပဒေကိုပြန်လည်ပြင်ဆင်ဖို့လှုံ့ဆော်မယ်လို့လဲဒုသမ္မတဖန်စ်ကပြောပါတယ်။ရာသီဥတုပြောင်းလဲနေတဲ့ဆိုတာကိုသမ္မတထရန့်ကယုံကြည်ထားပြီးဒီထဲမှာသဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုလည်းပါဝင်တယ်ဆိုတာကိုယုံကြည်တဲ့အကြောင်းကုလသမဂ္ဂဆိုင်ရ
ကျွန်တော်တို့ကတော့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့ကဘာလို့ဒီနေ့က ကုလသမဂ္ဂရဲ့အခြေခံသဘောတူညီချက်အတွက်အမေရိကန်ဒေါ်လာ15သန်းကူညီပေးသွားဖို့ကတိပြုပါတယ်ဒီငွေပမာဏကကုလသမဂ္ဂအနေနဲ့အမေရိကန်ကနေမရတော့မဲ့ငွေနဲ့ညီတယ်လို့ဘလူးမ်ဘတ်ကရဲ့စာမျက်နှာမှာဖော်ပြထားပါတယ် အမေရိကန်ဒီအနေနဲ့အောက်ခြေကနေဦးဆောင်ပြီးတော့ပဲရစ်သဘောတူညီချက်ကိုဆက်လက်အကောင်အထည်ဖော်နိုင်ဖို့လှုံ့ဆော်မှာဖြစ်ပြီးတော့အမေရိကန်အစိုးရအနေနဲ့ဒါကိုဘယ်လိုမှတားဆီးလို့မရနိုင်ဘူးလို့မစ္စတာဘလူးမ်ဘတ်ကပြောပါတယ်။ဒါပြင်မစ္စတာဘလူးမ်ဘတ်ကအမေရိကန်မျိုးတွေပြည်နယ်တွေကုမ္ပဏီတွေကနေကုလသမဂ္ဂကိုတင်ဖို့ကြိုးပမ်းနေတဲ့အစီအစဉ်ကိုဦးဆောင်နေတယ်လို့ညူးယောက်တိုင်း
UA American အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7.39 လိုင်းဒိုမီတာ25 kHz 7.965 လိုင်းဒိုမီတာ32 kHz 6.32 လိုင်းဒိုမီတာ57 kHz 5.85 နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 7.95တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။မြောက်ကိုရီးယားနျူကလ িয়ার အရေးကိုကင်တွယ်ဖို့အမေရိကန်ပြောင်းစုနဲ့တရုတ်နိုင်ငံကြားပူးပေါင်းဆောင်ရွက်တယ်လို့အမေရိကန်ကာကွယ်ဝင်ကြီး James Mattis ကစင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံတကာလုံခြုံရေးညီလာခံမှာပြောဆိုသွားပါတယ်။မြောက်ကိုရီးယားနိုင်ငံအပေါ်မဟာဗျူဟာမြောက်ဆိတ်ရှည်တီးခန့်ခဲ့တဲ့ကာလကျော်လွန်သွားပြီဆိုတာကိုသမ္မတ Trump ကပြောဆိုပြီးဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ဆောင်ရွက်ချက်တွေဟာနိုင်ငံတကာဥပဒေနဲ့မညီသလိုဒီအတိုင်းဆက်သွားလို့မရဘူးဆိုတာကိုလည်းနိုင်ငံတကာအသိုင်းအဝိုင်းကလက်ခံထားတယ်လို့ကာကွယ်ရေးဝန်ကြီးကပြောဆိုပြီးတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးတရုတ်ရဲ့မူဝါဒကကျွန်တော်တို့ရဲ့မူဝါဒနဲ့တူတဲ့အလားတူပဲဂျပန်တောင်ကိုရီးယားတို့နဲ့လည်းတူညီပါတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကမနေ့ကပြောဆိုတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার ရှီမန်းချက်တွေကရုရှားနိုင်ငံအတွက်လည်းချင်းချမှုဖြစ်တယ်လို့ရုရှားဒုတိယကာကွယ်ရေးဝန်ကြီးကလည်းဒီကနေ့ပြောပါတယ်။မြောက်ကိုရီးယားရဲ့ပေဒင်းတက်ဒုံးကျည်ကာကွယ်ရေးစနစ်တည်းမဟုတ်ဘဲပဲရင်တဲ့ဒုံးကျည်စနစ်တရလည်းရှိနေတာကြောင့်ရုရှားအတွက်တရက်ချင်းချမှုဖြစ်တဲ့အပြင်ဒေတာရင်းမှာတင်းမာမှုတွေတိုးလာမယ်လို့ယူဆတဲ့အကြောင်းရုရှားဒုတိယကာကွယ်ရေးဝန်ကြီးအလက်ဇန္ဒားဖိုမင်းကပြောဆိုတာပါနိုင်ငံတကာမဟာဗျူဟာလေးလာရဲ့အဖွဲ့ကြီးကအစီအစဉ်နဲ့စင်ကာပူကရှန်ဂရီလာဒိုင်ယလော့ဂ်နိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံဒီကနေ့နောက်ဆုံးနေ့မှာတော့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးပင်လယ်ပြင်တွင်းအင်ဒိုနီးရှားမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့ပူးပေါင်းကင်းလွတ်မဲ့အစီအစဉ်ကိုလည်းအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမနလာမြို့တော်ကကစီနိုလောင်းကစားရုံတစ်ခုကိုပြီးခဲ့တဲ့ဘက်ကတိုက်ခိုက်မှုတွင်ဒီတိုက်ခိုက်မှုကိုလုပ်တယ်လို့တန်ရာရှိတဲ့သူဟာဂျက်စီကာလို့စ်ဖြစ်တယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ကာလို့စ်ဟာကစီနိုမှာလောင်းကစားဆွဲနေတာကြောင့်အကျွေးတွေအများကြီးတင်နေတယ်လို့သူ့ရဲ့မိသားစုကသတင်းပေးကြောင်းမနီလာရဲတပ်ဖွဲ့ရဲ့အကြီးအကဲကပြောပါတယ်ကာလုတ်စာရီစော့ဝေါ်မနီလာဆိုတဲ့အပန်းဖြေလောင်းစားရုံကြီးတဲကိုဝင်သွားပြီးတော့လူတွေအများကြီးရှိတဲ့လောင်းစားခုံတွေကိုမီးရှို့ခဲ့တာဖြစ်တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်ဒီမီးလောင်မှုကနေထွက်လာနေတဲ့မီးခိုးတွေမှုန်ပြီး36ယောက်ထက်မနည်းသေဆုံးခဲ့တယ်လို့လည်းဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်ကာလို့စာအဲ့ဒီကနေထွက်မပြေးခင်မှာသူ့ရဲ့ကြောပေါ်ကြီးထဲကိုလောင်းစားရုံမှာငွေအဖြစ်အသုံးပြုတဲ့ဟာတွေကိုထည့်ပြီးတော့အနာကဟိုတယ်ကိုထွက်ပြေးသွားကြအောင်အဲ့နောက်တောက်ကြနေအစောပိုင်းကအဲ့ဒီဟိုတယ်မှာသူ့ကိုယ်သူတက်တည်သွားခဲ့တာဖြစ်တယ်လို့ဆိုပါတယ်မိခိုးရဲ့ခန်းထဲမှာ ဒီဆုံးနေတဲ့လူတွေရဲ့ရုပ်လောင်းတွေကိုမိသားတပ်ဖွဲ့ကတွေ့ရှိခဲ့ပြီးတော့အဲ့ဒီလူတွေအားလုံးဟာမိခိုးတွေမို့မိဒီဆုံးကတာဖြစ်ပြီးဘသူမှတနက်တန်ရနဲ့ဒီဆုံးခဲ့တာမဟုတ်ဘူးလို့မနီလာရဲမှူးကြီးကပြောပါတယ်။အဲ့ဒီအဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့တရားဝင်ထုတ်ပြန်တဲ့သတင်းတွေကနေနှစ်ကြိမ်တိုင်ပြောခဲ့ပေမဲ့လည်းရဲတပ်ဖွ
Pio Queen Kangare, Tian Nimin Yimbian Yedobonga, Diganit, the Ninganunima, Nessessionet, Dinyabi Pipare, Tian Nimin Yimbianga, Democracy, Losha, Danso Durija, Dio Suyaga, Dingarin, and Mawinbi, Pika Keraja, Janet Chile, Sanapia Duri, they sung Kaja Pipare, they sung to Yedraga, Tongeti, Shina Nelu, let the Chuga come Mamare, Dio Tian Nimin Yimian Losha Moon, Nessessionet, the appear, a coin yellow shadriga, Hong Kongma, Nepal, Kana, Jimbabu, Pinsinijabi, ဒီဖြစ်ပျက်တဲ့ပတ်သက်ပြီးတရုတ်အစိုးရဘက်ကတရားဝင်ပြောဆိုထားချက်ကိုပြန်လည်ပြင်ဆင်ဖို့လည်းထပ်ပြီးတော့တောင်းဆိုကြပါတယ်။တရားနယ်မြင့်ရှင်မြင့်လှုပ်ရှားမှုကိုတရုတ်အစိုးရကဇွန်လ၄ရက်နေ့စုပေါင်းမှုအဖြစ်သာညွှန်ပြသပြီးအမှန်တကယ်ဖြစ်ပျက်ခဲ့တာထက်လျှော့ချထားတာဖြစ်ပါတယ်။တရားနယ်မြင့်ရှင်မြင့်ရေးတော်ပုံကြောင့်တိတ်ပြီးမတိကြတော့ဘူးလို့လည်းသုံးသပ်ပြောဆိုကြပါတယ်
Tango, Sanda BC in a top bunny, the song, Tar Lare, Agadayan, the Zingos, and Niniga, Lutin Library. Who now song Pound Chow Town, Tempo like the Tema, Boma Tempunija, Tauban BC, Pian Tudina, Lunga, Dread, Jordan, Yang on the Pound the Loop, Pian Lay Luyar, and Yang Yi Swan, and though Alkam Yari, and the Cherigo Lila, BC, and the Palmare, Munanja, Nayaja, no so cabby, and now Lubabara Falcon 9, Domian Go, Sininiga, Lutin get up to Barak, yeah.
Direct from Washington, the voice of America, VOA. Now, so yeah, the dinner go, Matin, Tanako, and I do Pia Pigera Bashin, and Kuro Trin, Sambane, a person can go, Tin Sepi Bame, ဖြစ်တာကြောင့်ပြည်ထောင်နိုင်ငံလန်ဒန်ရောက်မြန်မာတွင်နဲ့တိုင်းရင်းသားအတိုင်းဝိုင်းတွင်အနေနဲ့လုံခြုံရေးအထူးသတိထားကြဖို့သတိပေးနှိုးဆော်ကြတယ်လို့လန်ဒန်ရောက်မြန်မာတွေကပြောပါတယ်အထူးသဖြင့်လန်ဒန်နေမြန်မာတွေအနေနဲ့အကြံဖက်မှုနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေဖြစ်ပွားတဲ့နေရာတွေခီးသွွားတူရစ်တွေအသွားလာများတဲ့နေရာလူစီကားတဲ့နေရာတွေကိုအထူးသတိထားသွားလာကြဖို့ ਨੇ တစုံတစ်ခု
Westminster Cathedral, Hamu, Edmundia, Mutta, Tanania, for the time being, Shamuda, Georgia, Libby, Senator. အကြံဖတ်မှုနဲ့ဆက်နွယ်တဲ့တိုက်ခိုက်မှုတွေအဖြစ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နေရာတွေလူစီကားတဲ့နေရာတွေပါဝင်တမျိုးလုံးကိုလုံခြုံရေးတင်းတင်းကြပ်ကြပ်တုံ့ပြန်ချထားတဲ့လန်ဒန်မြို့ရဲ့လုံခြုံရေးအခြေအနေကိုလည်းဒေါက်တာမင်းစောအောင်ကအခုလိုပြောပြပါရယ်။လုံခြုံရေးဒေသချင်းတွေကလန်ဒန်မြို့ကနန်းနေအခုပိတ်ထားပါရယ်။
ဆနေညကလန်ဒန်မှာမတူညီတဲ့နေရာ၃နေရာမှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုချိန်မှာတော့အခင်းဖြစ်တဲ့နေရာတွေကိုလက်နက်ကင်ပြီးတဲ့ရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးအထူးတာဝန်ယူထားပြီးတော့အဲ့ဒီနေရာကိုမလာကြဖို့ကိုလည်းသတိပေးချက်ထုတ်ပြန်ထားပါတယ်။လန်ဒန်မြို့မှာအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပြီးခဲ့တဲ့မတ်လကစလို့ရှိရင်ဒါဟာတတိယအကြိ ဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရင်အီးမေးလ်လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။အခုတော့မြန်မာအရေးဆွေးနွေးခန်းအလဲဖြစ်ပါတယ်။မြန်မာလူငယ်တွေကိုယ့်ကိုယ်ကိုယုံကြည်မှုရှိအောင်ပညာရေးစနစ်အရပြိုးထောင်ပေးဖို့လိုအပ်နေတယ်လို့ Mr. Global ဆုရှင်ကိုမြတ်သူရလွင်ကပြောပါတယ်။Mr. Global ပြိုင်ပွဲမှာမြန်မာနိုင်ငံသားတူအနေနဲ့ပထမဦးဆုံးအကြိမ်ဆုရရှိခဲ့တဲ့ကိုမြတ်သူရလွင်ကိုမှတ်အင်ဂျင်နီယာကတွေ့ဆုံမြင်မြန်ထားတာကိုမြန်မာအရေးဆွေးနွေးခင်းမှာနားဆင်ကြရအောင်ပါရှင
်မဦးဆုံးအကြိမ်ဆုရောက်ဆုကြိုင်တဲ့အချိန်မှာကိုမကိုအနေနဲ့ပထမဒီစုရခဲ့တဲ့အတွက်အဲ့ဒီလိုရလာတဲ့အခြေအနေကိုပြောပြပါဦးဆ
ရာ။ဘယ်လိုရလာလဲဆိုတော့ဟိုပထမကျွန်တော်မော်ဒယ်ရန်ကုန်မှာဒီတိုင်းရူမော်ဒယ်ပဲလုပ်တယ်ပေါ့နော်။ပုံမှန်လုပ်ဖြစ်တဲ့တခြားတိုင်းပွဲဝင်ပြန်ဖြစ်တယ်တိုင်းပွဲ။အဲ့ဒီအချိန်မှာဟို organization တကူပေါ့နော်။ဒီ brilliant agency ကနေပြီးတော့ကိုစီဟိန်းကနေသူကနိုင်ငံပွဲလွှတ်ခြင်းနဲ့ပထမဦးဆုံးမြန်မာနိုင်ငံမှာလည်း international ပွဲဘယ်သူမှလည်းမသွားသေးဘူးဆိုတော့ main ကလေးတွေလောက်ပဲသွားတာဆို main ကလေးတွေ miss universe တို့ miss world တို့လာပြိုင်ကြရပါတော့အဲဒါကြတော့ miss international အဲ့လိုပွဲလာပြိုင်တဲ့အခါမှာဟိုယောက်ျားလေးအနေနဲ့ရောဘာလို့ပြန်ဝင်လို့ရင်ကောင်းမလဲဆိုသူရွေးလိုက်တဲ့အချိန်မှာအဲ့ Mr. Global သူ franchise ဝယ်လိုက်တယ်ဝယ်ပြီးတော့ကျွန်တော်တွားရောက်ပြီးတော့ဟွာပေါ့နော်သူတို့သူလူရွေးတယ်အရင်ဆုံးလူရွေးတဲ့အခါမှာကျွန်တော်သဘောကျပြီးတော့ကျွန်တော်အရင်မောင်းကောင်းတယ်ရင်ရုပ်ရည်တင်းတင်းရှိတဲ့အခါကျတော့အဲကိုက်ကြီးတယ်ပေါ့နော်ဒီပွဲနဲ့ကိုက်ကြီးတယ်ထင်ပြီးတော့သူကသွားပြိုင်ဝင်ပြေးလိုက်တာ
ဒီလိုဒီ Mr. Global ဒီ International မှာပထမဆုံးရခဲ့တဲ့အတွက်အကျိုးဆက်တရားရောနောက်ပိုင်းဒီမြန်မာပြည်မှာဒီမာကိုရဲ့နောက်ပိုင်းလှုပ်ရှားမှုတွေမှာရောဘယ်လိုကြည့်ရမှုတွေရှိခဲ့လဲ
နောက်ပိုင်းလှုပ်ရှားမှုတွေမှာလူတွေပူပြီးအာရုံစိုက်ခြင်းခံရတယ်ဗောနော်ပထမအဆုံးသွားတယ်မစ္စတာတယောက်ဖြစ်တယ်ပြီးတော့သွားတဲ့နေ့ပွဲမှာလည်းဟိုပထမဆုံးရခဲ့တဲ့ခါကျတော့လူတွေပူပြီးအာရုံစိုက်ခြင်းခံရတယ်ဗောနော်ဟိုများသောအားဖြင့်ကျွန်တော်လှုပ်ဖြစ်တာကဒီရန်ကုန်မှာရေပြီးတော့တခြားနေတွေမှာဗောနော်အဲ့လိုဟို private တက်လုပ်ငန်းတွေလှုပ်ဖြစ်တယ် private တက်လုပ်ငန်းဆိုတာအဓိကအော်ဘောမိဘမင်းအကြောင်းလို့ဒီကလေးတွေအတွက်အဓိကကလေးတွေအတွက်ကိုကျွန်တော်လုပ်ဖြစ်တာများလုပ်ပေးဖြစ်တာများဟုတ်
modeling ဘက်ပေါ့เนาะဒီအမှုပညာဘက်ကိုမာကိုအခုလိုရွေးချယ်ခဲ့ရတဲ့အကြောင်းလေးကဘာပါလဲရှင်
အာဒီလူပညာကိုရွေးချယ်ခဲ့တာကဒီပထမဆလုပ်တဲ့အချိန်မှာတော့ကျွန်တော်မှဟိုဒီလိုပဲဝါသနာရဝင်လုပ်ဖြစ်ခဲ့တယ်ပေါ့နော်ဟိုဒီလိုမျိုး mindset တွေမချင်းခဲ့ဘူးတခါမှဘာကြောင့်လဲဆိုတာလည်းမသိဘူးပေါ့နော်စပြီးတော့လုပ်ခဲ့ဟိုဒီလုပ်ကိုဝါသနာပါလို့ဆိုပြီးတော့ရွေးချယ်နေလုပ်ခဲ့တယ်ပြီးတော့တနေ့နှစ်နှစ်လောက်နေတဲ့အချိန်မှာကျွန်တော်ဘာလို့သွားသတိရလဲဆိုတော့ကျွန်တော်လေ့လာနေတဲ့အခုကျွန်တော်တင်နေတဲ့ပညာရေးကစိတ်ပညာရယ်ပြီးတော့ဒီမှာဒီကမာဗီရလူကြီးပေါ့နော်မဗီယယ်ကလေးတွေမှာဘာလို့လိုအပ်လဲသူတို့ရဲ့အဓိကအချက်ကဟိုသူတို့မှာမျှော်လင့်ချက်မရှိတဲ့ဥစ္စာမျိုးသူတို့မှာ confidence မရှိဘူးသူ human rights ဆိုတာဘာလဲမသိဘူးပေါ့နော်အဲ့ဒါမျိုးတွေတော့ကိုသူတို့မှာယုံကြည်မှုရှိလာအောင်လုပ်ပေးခြင်းနဲ့အဲ့စိတ်လေးပေါ်လာတယ်အဲ့စိတ်လေးပေါ်လာတဲ့ခါကျတော့ကျွန်တော်ထပ်ပြီးတော့အောင်မြင်အောင်လုပ်တယ်အောင်မြင်အောင်ဒီအမှုပညာမှာအောင်မြင်အောင်ကြိုးစားတဲ့ခါကျတော့အမှုပညာရှင်တွေဟိုမဗီယယ်မဗီလူတို့ရဲ့စိတ်ဝင်စားမှုအမှုပညာရှင်တွေမှာရကနိုးရမြရှစ်ဆစ်ဆေရကနိုးလောကမြေပညာရှင်တွေကိုအဆူတက်မှုရှိရောနော်အဲ့ခါကျတော့ကျွန်တော်တို့ကောင်းတာလုပ်ရင်တို့ကလိုက်လုပ်တယ်တို့ကျွန်တော်တို့ဝေစားဝတ်တာအစားတို့လိုက်ပြီးတော့အဲ့လိုတတိထားပြီးလိုက်ဝတ်တာမျိုးတို့အိုက်တင်နေရအစားပေါ့နော်အကယ်၍ထားလိုက်ပါတော့ဥပမာရာဇာနေဝင်းဆိုရာဇာနေဝင်းစပင်ဒီဇိုင်းအဲ့လိုမျိုးဒီဇိုင်းလေးလိုက်လုပ်တဲ့ခါကျတော့ကျွန်တော်တို့တခြားပရိဒအနေနဲ့တခြားကလေးတွေအဲ့လိုအာဘယ်လိုမလဲစိတ်တက်ခွန်အားရလာအောင်လုပ်ပေးနိုင်မယ်ဆိုလို့ရှိရင်တို့လည်းနောက်ကနေလိုက်ပြီးတော့လုပ်မယ်ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့ပေါ့နော်အဲ့လိုစိတ်မျိုးထားတက်လာတယ်အဲ့လိုစိတ်မျိုးဖြစ်လာတဲ့အခါကျတော့ကျွန်တော်ဖြည်းဖြည်းချင်းစလုပ်ဖြစ်ခဲ့တယ်ဟုတ်တ
ယ်။ဆိုတော့မာကိုကိုရိုင်းကတော့ပညာရေးနဲ့ပတ်သက်ပြီးတော့အခုဘယ်ဘာသာရပ်ကိုရွေးချယ်လဲအခုပညာသင်ကြားတဲ့မာကိုရဲ့ဟိုပါပေါ့နော်ပညာသင်ကြားတဲ့အဒီတက်ကလူဆင်ဘာသာရပ်တရားဘယ်လိုရွေးချယ်ထားလဲရှင
်။အာကျွန်တော်က psychology ကျွန်တော်စိတ်ပညာရွေးချယ်တာဘာလို့လဲဆိုတော့အဓိကအဲ့ဒါပေါ့နော်ကလေးတွေကို mindset ရဒီအုံတော့ပိုင်းဆိုင်ရာဟိုစိတ်ပိုင်းဆိုင်ရာကိုယ်တော့ပြန်ပြီးပြုပြင်ပေးခြင်းလို့ပြုပြင်ပေးခြင်းတာအထက်သူစိတ်ခွန်အားတွေပေးခြင်းလဲဟောကိုယ်ကိုယုံကြည်မှုရှိတာအောင်စိတ်ခွန်အားတွေပေးခြင်းတဲ့အတွက်ကြောင့်မလို့ဘလို့စကားတွေပြောရမယ်ဘလို့မျိုးလောက်ကမလဲဆိုတော့သိခြင်းနဲ့ပြီးရင်လူတွေအုံနောက်ကိုဘလို့ဖတ်ကြမလဲကောင်ဆယ်လင်းဘလို့လောက်ကလဲဆိုတော့သိခြင်းနဲ့အတွက်ကြောင့်မလို့ဟိုဒီဘာသာရေးကိုကျွန်တော်ရွေးချယ်ခဲ့တာဟုတ
်အဲ့တော့နိုင်ငံတိုးတက်ဖို့ဆိုရင်လည်းပေါ့နော်ဥမာအာဒီဖွံ့ဖြိုးပြီးနိုင်ငံကြီးချင်းလေဒီကလေးတငယ်တွေရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးတိုးတက်မှုတို့နှစ်ခုစလုံးကိုမြောက်တို့တော်တော်လေးအလေးထားတွေ့ရပညာရေးစနစ်ရောတို့ပြုစုပြောထောင်တဲ့နေရာမှာဆိုတော့ဥမာကိုကအဲ့ဒီကလေးတွေရဲ့ပြုစုပြောထောင်တဲ့ဒီရင်းရဲ့ဒီစိတ်ပိုင်းဆိုင်ရာအာပြုစုပြောထောင်တာကိုလည်းတော်တော်စိတ်ဝင်စားရဆိုတော့ဘာကြောင့်အဲ့ဒီဟာကိုတော်တော်စိတ်ဝင်စားရဲထူးခြားချက်ပေါ့လေအဲ့ဒါဘာကြောင့်ပါလဲရှင
်အဲ့ဒါတော့ကျွန်တော်လည်းဘယ်လိုပြောမလဲကျွန်တော် sense ရတာပေါ့နော်ကျွန်တော်ဘုန်းတော်တွေမှာအဲ့အတွေးတခုဝင်လာတာကျွန်တော်အဲ့ခရီးထွက်တဲ့နိုင်ငံသားတွေတွားဖြစ်တယ်ကျွန်တော်ဩစတြေးလျတွားဖြစ်တယ်ဒီဟိုပြည်ပခီးအများကြီးရောက်ဖြစ်တယ်ပေါ့နော်ဒီစင်ကာပူတွားဖြစ်တယ်တခြားနိုင်ငံမှာကလေးတွေဘယ်လို control လုပ်လဲအာပြီးွားသူတို့ကလေးတွေကိုသူတို့ဘယ်လိုပြုစုပြောထောင်လဲအာဒီနိုင်ငံကြီးတိုးတက်နေတာဘာကြောင့်လဲသူတို့ဟို personality ရဘလိုမျိုးသူတို့ attitude ရဘလိုမျိုးစာသမားဖတ်တဲ့ခါကျတော့ပို့ပြီးတော့အမြင်ကျေွားတယ်ပို့ပြီးတော့သတိထားမိပြီးတော့ကိုယ့်နိုင်ငံမှာဘာတွေလိုအပ်နေလဲရှားနိုင်ငံသွားလို့ရှိရင်ဟိုကိုယ့်နိုင်ငံမှာဘာတွေလိုအပ်နေလဲဘာကြောင့်မတိုးတက်တာလဲဘာကြောင့်ကလေးတွေစိတ်လေးလွင့်နေရလဲသူတို့မှမျှော်လင့်ချက်မရှိတယ်မျှော်လင့်ချက်မရှိဘူးမဟုတ်သူတို့ကြိုးစားရင်ဖြစ်နိုင်တယ်ဆိုတာသူတို့မသိဘူးသူတို့မိဘတွေကနေပြီးတော့ဟိုအဲ့ဒီယုံကြည်မှုမပေးခဲ့ဘူးဒီမှာအတက်ဘလောက်ကြီးွားကြီးွားမိဘလို့စာထိုင်စားနေကြတယ်သူတို့မှယုံကြည်မှုမရှိတဲ့တကြောင်မလို့အဲ့လိုပြဿနာတွေဖြစ်နေတာပေါ့ဟုတ
်ဟုတ်ကဲ့အဲ့တော့အခုမာကိုကိုရိုင်းတို့နိုင်ငံသားတွေသွားတယ်နောက်အခုဆိုလဲအမေရိကန်ပြည်ထောင်စုကိုအလေရောက်နေတယ်ပေါ့လေ
အဲ့
တော့ဒီကိုယ်နိုင်ငံကလူငယ်တွေအချိန်ဒီနဲ့ကိုကရှင်ပြီးတော့လဲကြည့်နိုင်တဲ့ခါကြတော့အခုဆိုရင်ဒေါက်ဆန်းစုချီဟိုတလောကပြောသားတယ်သူစင်ကာပူရောက်တုန်းပေါ့နော
်
သူတို့တကယ်ကိုစူးစမ်းပြီးတော့ညီညွတ်ညွတ်နဲ့စူးစမ်းကြမယ်ဆိုရင်သူကစင်ကာပူနိုင်ငံကိုနှစ်20ဒီမှာကြော်သွားနိုင်လေဆိုတော့သူပြောသားတဲ့စကားရောဒီခုခေတ်မြန်မာနိုင်ငံကလူငယ်တွေရဲ့အနေထားရဆိုရောဖြစ်နိုင်သလားလူငယ်တွေကလိုက်နိုင်သလားသူတို့ရဲ့အခြေအနေဘယ်လိုရှိလဲရှင
်ဖြစ်နိုင်တယ်ဆိုတော့ကဒီဟိုနှုတ်ကျိုးရတဲ့ကလေးတွေကတော့ဖြစ်နိုင်မှာမထင်ဘူးပေါ့နှုတ်ကျိုးရအခု25အသက်25 26လူငယ်အရွယ်လောက်ကတော့ဟိုတစ်ခါလေးကြာလို့ရှင်တချို့တွေကဖြစ်နိုင်ခြင်းမှာဖြစ်နိုင်တယ်တချို့တွေကျတော့ဒီစာအုပ်ကြီးတိုင်းဖြစ်သွားရင်လည်းဖြစ်သွားနိုင်တယ်အာနောက်ပိုင်းတက်လာမယ့်ကလေးတွေကတော့ဖြစ်နိုင်တယ်အဲ့ဆိုသူတို့ပြင်ပေးလို့ရသေးတယ်ပြင်ပေးလို့ရတဲ့အရွယ်ပေါ့နော်ပြင်ပေးလို့ရသေးတယ်14 15 16အရွယ်ဆိုသူတို့စိတ်ကိုပြင်ပေးလို့ရသေးတယ်သူတို့ယုံကြည်မှုတွေပေးလို့ရသေးတယ်သူတို့စူးစမ်းရင်စူးစမ်းလို့တော့ဖြစ်သေးတယ်အရေးချင်းရှိသေးတယ်အဲ့လိုကလေးမျိုးဆိုလို့ရှိရင်တော့ဒါကဟိုဖြစ်နိုင်တယ်အရေးချင်းရှိတယ်ပေါ့နော်လူငယ်တော်တော်များများကသူတို့မှအဓိကပြဿနာကျွန်တော်ခုနပြောသလိုပဲ ဟို confidence ပေါ့နော်ကိုယ့်ကိုယုံကြည်မှုမရှိဘူးကိုယ့်ကိုယုံကြည်မှုဘာလို့မရှိလဲဆိုတော့မွေးကလေးရောအကျောင်းပညာရေးမှာရောသူတို့ယုံကြည်မှုမပေးခဲ့ဘူးအကျောင်းပညာရေးမှာလည်းအများဆုံးအားဖြင့်ကဗီဇာကျက်မယ်ဗီဇာတင်လိုက်တယ်ဒါဖြီးမယ်ကျူရှင်သွားမယ်ကျူရှင်ထားတယ်ဆိုကျူရှင်မှာလည်းတက်အောင်တကယ်တင်လား physics ပါလည်းတကယ်မေးကြည့်တိလားပြန်မေးကြည့်မသိဘူးဘာလို့ဆိုတော့ဟိုဒီပညာရေးတစ်ခုကြောင့်ပေါ့နော်ဒီပညာရေးတစ်ခုကြောင့်သူတို့ဖြစ်နေတာပေါ့အဲဒီဘာလို့ဆိုတော့အဓိကတင်မှာအပညာရေးပဲပညာရေးမှာမှဆရာကြီးဆရာမကြီးကလည်းပြောအောင်မယ်မင်းဘာဝါသနာပါလဲဝါသနာပါတဲ့ဟာအဓိကလုပ်မယ်တင်မှာမင်းပညာရေးမှာဝါသနာမပါတော့ပညာရေးမှာပါရင်ပါမလားလို့ရှိုးဆိုမွေးရပါပညာရေးကိုဘလောက်ကြိုးစားစာကိုဘလောက်ပဲဝါလုံးဝိုင်းအောင်ရေးခိုင်းရေးခိုင်းဝါအောင်ဝါလုံးက၄တောင်ပဲဖြစ်ဖြစ်နေတယ်အဲ့ဒါမျိုးပေါ့အဲ့ခါကျတော့အဲ့လိုကလေးမျိုးကိုကျတော့သူ့ရဲ့တခြားထူးချွန်တဲ့အချက်ပါရှိလဲဆိုတာပြန်ကြည့်သူ့ရဲ့ထူးချွန်တဲ့အချက်ပေါ်မူတည်ပြီးပြောထောင်ပေးဖို့အဲ့ဒီကလေးကိုလည်းဘယ်လိုပြောမလဲမိဘတွေကမနှိမ်ဘူးတခြားဘေးရလူတွေကလည်းမနေဘူးမချိုးနိုင်ဘူးတည်မလားကလေးရဲ့စိတ်တက်ပြပြားသွားအောင်မလုပ်ဖို့အဓိကကလေးစိတ်တက်ပြပြားသွားရဆိုအဲ့ဒါကြောင့်ဘေးရနေလိုက်ပြီးတော့ဟိုတွေးထိုးကြမယ်လိုက်စားကြမယ်ပြောကြမယ်ဆိုစာမတော်ဘူးစာမတော်ဘူးဆိုလို့ရှိရင်သူနိုင်ကြမယ်အဲ့ခါကျတော့ကလေးကနေတဲ့အချိန်မှာစိတ်ခံစားချက်တစ်ခုဖြစ်သွားအဲ့စိတ်ခံစားချက်ဖြစ်သွားတဲ့အခါကျသူ့မှာတလန်းအောင်သူမမြင်တော့သူ့မှာတခြားထူးခြားတဲ့အချက်ကို तू မသိတော့သူ့ကိုပြန်ရှာလို့မရတော့အဲ့လိုဖြစ်နေတဲ့ကလေးမျိုးကိုကျွန်တော်ကဟိုအဲ့လိုဖြစ်နေတဲ့ကလေးမျိုးကိုအများကြီးရှိတယ်ဒီမနက်ကမှာကျွန်တော်မျိုးမှာရောပြီးတော့တခြားနေဒီမှာရောအများကြီးတွေ့ရတယ်အဲ့လိုကလေးမျိုးကိုဟိုပြောမယ်လမ်းကြောင်းတစ်ခုပေါ့နော်သူဘာဝါသနာပါလဲဆိုတာကိုလေ့လာမယ်ဝါသနာပါတဲ့အရာလေးကိုမြင့်တင်ပေးမယ်ဒီပါစိတ်သက်ခွန်အားလေးပေးလိုက်မယ်ဆိုလို့ရှိရင်တို့တို့အတွက်အများကြီးတလန်းနေဖြစ်လာတယ်ဒီလိုအာတစ်တို့တခါကြလို့ရှိရင်ပြောမရအောင်မနက်ကဆိုင်ယန်တစ်ထွက်လာမယ်ဆိုလို့ရှိရင်သိပ္ပံပညာရှင်တွေကထွက်လာနိုင်တယ်အ
ဲ့လိုနောက်ညီမနိုင်ငံမှာဒီလူငယ်တွေကြားတဲ့ဇာရိတ်တာပေါ့နိအဲ့တော့ဒီဇာရိတ်တာနဲ့ပတ်သက်ပြီးတော့ဟိုမြန်မာလူငယ်တွေရှားတယ်မှာရောအခုဘယ်လိုရှိလဲရှင်
။အော်တော်တော်လေးပြပြနေတယ်တော်တော်လေးပြပြနေဆိုတော့ကောင်းတဲ့ချက်တွေလည်းကောင်းပါကောင်းတဲ့လူတွေလည်းတော်တော်များကောင်းတာတွေ့ရပါတယ်။တို့ရဲ့ဟို ability တွေတို့ရဲ့ personality တွေတိုးတက်လာတာတွေ့ရတယ်။မကောင်းတဲ့ချက်ကကြတော့မကောင်းတဲ့ချက်ကြတော့တို့ Facebook ကအခုရန်နာမည်ကြီးနေတယ်မြန်မာနိုင်ငံမှာ Facebook ကလူတိုင်းလူသုံးနိုင်တယ် internet line ရန်ကောင်းတယ်ဖုန်းတွေလည်းပြောနိုင်တယ်ဖုန်းတွေလည်းဝန်းကိုင်နေတယ်ဗောနော်အဲ့ကကြတော့အနည်းဆုံးတော့လူတိုင်းဟိုလူကြီးရအစကလေးဆုံးပေါ့နော်ကလေး14 15နှစ်ကအစဟို Facebook ကြီးတုံးနေနိုင်တယ်တုံးနေနိုင်တဲ့ခါကျတော့သူတို့ Facebook မှာတွေ့တဲ့ဟာတွေကိုအော်ကောင်းတဲ့အချက်တွေကိုဟိုကောင်းစလို့ယူတက်တယ်လို့မကောင်းတဲ့အချက်ကိုလည်းယူတက်တယ်ဥပမာဟိုပြောမယ်အဲ့ Facebook မှာစာတစ်ကြောင်းတွေ့မယ်ကဲပြီးပြောထားတဲ့စာကကိုယ်စိတ်ကိုပြပြားစီတယ်အဲ့စာတစ်ကြောင်းကအဲ့စာသားတစ်ခုကအဲ့ရောက်ကိုဖတ်လိုက်မယ်ကဲပြီးအဲ့ဗီဒီယိုဖိုင်တစ်ခုဖြစ်မယ်အဲ့ဗီဒီယိုဖိုင်ကဟိုပြောမယ်အဲ့လိုလူလူချင်းတက်တဲ့ဟာတို့တလေးဆံကိုနှိမ်နင်းတာရောအဲ့လိုဗီဒီယိုဖိုင်ကြီးမဟုတ်တာကြီးတယ်မျိုးဆိုလို့ရှိရင်ကလေးလူငယ်တွေအနေနဲ့ပေါ့နော်ဟိုကိုယ်စိတ်ကို control မလုပ်နိုင်သေးတဲ့အရွယ်ပေါ့ငယ်တဲ့လူတွေအနေနဲ့ဒါမှမဟုတ်ရှင်ဟိုဘာမလဲယုံတာလွယ်အယုံလွယ်တော့ကိုယ့်ဘာကိုမစင်စားဘူးဒါဖြစ်တင်တာဖြစ်တင်တာဆိုတာမစင်စားဘူးဒီတိုင်းပြလိုက်တာနဲ့ယုံတယ်အဲ့လိုမျိုးတွေဖြစ်တယ်ပေါ့နော်အဲ့လိုမျိုးဖြစ်တယ်ဆိုအဓိကပြောချင်တာကစေးဆွဲတယ်အာစမ်းကြည့်ဒါလေးစမ်းကြည့်ကောင်းမလားဟွာလေးစမ်းကြည့်ကောင်းမလားတကယ်ချင်းကမြောက်ထုံးပြင်ကုန်လို့တော့သွားစမ်းကြည့်နေတယ်ဒါပေမဲ့ကိုယ့်စိတ်ကိုမနိုင်အောင်နောက်ဆုံးချက်လို့မရအောင်တကယ်ချင်းပြန်ကောင်းသွားတယ်ကိုကစိတ်ထဲမှာဖြစ်ပြီးဟွာတက်ဆုံးသွားတယ်အများကြီးပဲအဲ့လိုမျိုးတွေးရတယ်ဘောနော်နောက်ပိုင်းမှာကြည့်တာများသောအားဖြင့်ကဟိုအဓိက sex ပိုင်းဆိုင်ရာငငယ်လေးနဲ့ကြီးစားရီထားလာမယ်ဒီမှာအဲ့ဒီ sex ပိုင်းဆိုင်ရာကြီးစိတ်ဝင်စားလာတယ်မကောင်းတဲ့ဘက်တွေပြီးရင် drugs တွေအစေးတွေလုပ်မယ်အဲငါဘာစီးလေးတောက်ကြည့်ကောင်းမလားဘာလေးလုပ်ကြည့်ကောင်းမလဲသူ့ရဲ့ရတာလေးကဘယ်လိုရှိတယ်အဲ့ဒါမျိုးကစပြီးတော့ပြက်စီးလာအများကြီးတွေးရတယ်ဟုတ
်အဲ့တော့ခုဒီအောင်မြင်တဲ့ model တအူးနေနေရောနောက်ပြီးတော့တရုတ်ဆောင်တအူးနေနေရောပေါ့နော်မာကိုရှေ့ဘာဆက်လုပ်ဖို့ရှိလဲရှင
်အာရှေ့ကိုကျွန်တော်ဆက်လုပ်ဖို့ကဒီအနုပညာပိုင်းနဲ့ပတ်သက်ပြီးကျွန်တော်ဆက်ပြီးစူးစမ်းတော့ဖို့ရှိတယ်ဒီအနုပညာနဲ့ပတ်သက်ပြီးကျွန်တော်ဆက်ပြီးစူးစမ်းသွားမယ်အာဘယ်လိုမလဲ level တကူရအောင်ကျွန်တော်ရဲ့ group တကူရအောင်ကျွန်တော်စူးစမ်းမယ်အာပြီးွားရင်ပြိတ္တတွေအခိုင်မာရရှိဖို့အတွက်ကိုကျွန်တော်စူးစမ်းသွားမယ်ပြီးွားရင်ကျွန်တော်ဒီကျွန်တော်ခုနပြောသလိုပဲကလေးတွေအတွက်သူမျိုးလင်းချက်တွေသူတို့ယုံကြည်မှုတွေရလာအောင်ကျွန်တော်အဲ့လိုမျိုးအသိအဖွဲ့လေးတစ်ခုပေါ့နော်အသေးလေးကနေစပြီးတော့လုပ်ကြည့်ချင်းလုပ်ချင်
းကျေးဇူးအများကြီးတင်ပါတယ်သူလူလာပြီးတော့ဖြေကြားတဲ့အတွက
် Thank you ဟုတ်ကဲ
့ကျေးဇူးပါညီမအရေးစနေကန်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ကညကြမှာရှင် VOA မြန်မာပိုင်းတနင်္ဂနွေညအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30 51နဲ့ဖိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်ထဲမှာဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြားသတင်းများအစီအစဉ်ကိုနားဆင်ရမှာပါ။ဒါတွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ရပါမယ်။မအေးတင်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာရေးလာကြတဲ့တော်ရရှင်ရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်နော်နောက်ပိုင်းမှာတော့နောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြေးပေးမှာပါမြမတိချစ်တော်ရရှင်တွေအတွက်လည်းမြမသချင်းလေးတပုတ်ထုတ်လွှင့်ပေးဦးမှာဖြစ်ပါရဲ့နော်အခုတော့ VOA အစီအစဉ်ကိုနားဆင်ပြီးတော့ကျေးဇူးတင်ပါတယ်လို့ရေးလာကြတဲ့တော်ရရှင်တွေရဲ့စာရင်းနဲ့အရင်စကြပါလိမ့်ကိုကျော်ကျော်ဦးဆိုတဲ့ Facebook ပေါ်ကတော်ရရှင်ကမင်္ဂလာပေါင်းနဲ့ပြေဝါကြပါစေ VOA Bemis News မိသားစုကိုအထူးကျေးဇူးတင်ပါတယ် VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးစိတ်ချမ်းမြေ့ပျော်ရွှင်ပါစေဆုတောင်းဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပါထပ်တူပဲပြန်ပြီးတော့ဆုတောင်းပေးကြပါတယ်နော်မမအင်းလေးဆိုတဲ့တော်ရရှင်ကတော့အင်းလေးရွှေအင်းတိန်နဲ့မြောင်းစုံဖွဲကုန်းလေစီရွာတွေကအမြဲတမ်းနားဆင်အားပေးနေကြပါတယ်အထူးကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်ရှင်ဟုတ်ကဲ့ပါအင်းလေးက VOA တော်ရရှင်ရဲ့အားလုံးကိုလည်း VOA အဖွဲ့သားတွေကအထူးကျေးဇူးပါနော် Facebook VOA မြန်မာပိုင်းစာမျက်နှာမှာလာရေးကြတဲ့တော်ရရှင်တွေကတော့ဆိုင်းဆန်းကပြည်သူတွေအတွက်တစ်ဖက်တစ်လမ်းကနေအတွေ့အကြုံတွေဝင်းမြပေးနေလို့ VOA အစီအစဉ်တင်ဆက်တဲ့သူတွေရှင်လန်းချမ်းမြေ့ကြပါစေဆိုပြီးဆုတောင်းပေးလာပါတယ်ကျေးဇူးတင်ပါတယ်ဦးဆိုင် US ကတော့ VOA ကထုတ်လွှင့်တဲ့သတင်းတွေအားလုံးကိုစိတ်ဝင်စားစွာနဲ့စောင့်မျှော်နေပါတယ်တဲ့ဟုတ်ကဲ့ပါ VOA မြန်မာပိုင်းကနေပြီး Radio တင်ဆက်မှုတွေကိုတစ်နှစ်3ချိန်တိုက်ရိုက်နောက်ပြီးပြန်လွှင့်လာနေဆိုရင်တော့တစ်နှစ်5ချိန်ရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုကတစ်ချိန်ဆိုတော့ဒါလည်းအားလုံးအဆင်ပြေရင်ပြည်သူလိုတိုက်ရိုက်ဖန်ယူနာဆင်ကြည့်ရှုနိုင်ပါတယ်နောက်ပြီးကျွန်တော်တို့ Facebook စာမျက်နှာပေါ်မှာလည်း VOA ရုပ်မြင်သံကြားအစီအစဉ်တွေကိုရောနောက်ပြီး Radio အတန်လွှင့်မှုတွေကိုရတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်နော်အချိန်မရတော့အဲ့ဒီတိုက်ရိုက်အစီအစဉ်တွေကိုမကြည့်ရှုနိုင်တဲ့သူတွေလည်း Facebook စာမျက်နှာကနေပြီးတော့ဒီကိုအားတဲ့အချိန်မှာပြန်ပြီးတော့ကြည့်ရှုနာဆင်လို့ရအောင်စီစဉ်ပေးထားပါတယ်အားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်အခုတော့အရင်တော်ရရှင်တွေကိုအနောက်တိုင်းဒီလေးတပုံနဲ့ဖျော်ပြပေးကြပါရနော်အခုတစ်ပတ်တော့ American DJ 2ရောက်အဖွဲ့ဖြစ်တဲ့ The Chain Smokers အဖွဲ့ရဲ့ Closer ဆိုတဲ့တခြင်းနဲ့ဖျော်ပြပေးကြတာပါ American အဆိုတော် Healthy နဲ့ Chain Smoker အဖွဲ့ DJ 2ရောက်ထဲကတယောက်ဖြစ်တဲ့ Andrew Tucker ကိုပူးပေါင်းပြီးတော့တည်ဆိုပေးထားပါတယ်2016ဇူလိုင်လကမှထွက်တဲ့ဒီတခြင်းက The Chain Smokers အဖွဲ့အတွက်ရော Healthy အတွက်ပါ Billboard Hot 100ဆီမှာနံပါတ်1ပထမအဆုံးဖြစ်တဲ့တခြင်းလည်းဖြစ်တာမလို့သူတို့အတွက်ထူးခြားပါတယ်နံပါတ်1နေရာကိုသတင်း12ပတ်ကြာဇက်တိုက်ယူထားနိုင်ရတာပါ2016အောက်တိုဘာလမှာဒီသတင်းဗီဒီယိုထွက်တော့လေ2019 Grammy ဂီတဆုချင်းမြင့်ပွဲမှာအကောင်းဆုံး Pop 2ဦးတွဲအုပ်စုလိုက်ဖျော်ဖြေမှုဆုအမျိုးအစားတွေတစ်ကြိုရွေးခန့်ရတဲ့ဆီမှာပါခဲ့ပါတယ်2016အတွက်အကောင်းဆုံး Pop 2အပုတ်တရာဆီမှာလည်းနံပါတ်29ချိတ်တဲ့ Closer ဆိုတဲ့သတင်းလေးကိုနားဆင်ကြည့်ပါဦးနော်Just fine before I met you. I drink too much and that's an issue, but I'm okay. Hey, tell your friends it was nice to meet them, but I hope I never see them again. I know it breaks your heart. Moved to the city and I broke down tiring. 4 years no calls. Now you're looking pretty in a hotel bar and I. Your Rover that I know you can't afford. Bite that tattoo on your
your shoulder, pull the sheets right off the corner of the mattress that you stole from your roommate back in Boulder. We ain't ever getting older. The day I met you, I forget just why I left you. I was insane. Today, I'm played out Blink-182 song. I'll be beat to death in Tucson. Okay.
The train for girl pretty so tired, closer to the Timonas and get a yaraba. Nema did sit the Russian needle and now by ma, Nema daily the bonnet, winning it out, delay some toll and bill maps a party. Pierre go the Russian is yell at it, Nemaning and I get it in the day. Don't we get a case out one at the yell at I say, the pop up in met saga tomorrow's email and signita to go mute the Gashinity Ula to your saps a party.
နှစ်ပေါင်း90လွတ်လပ်ရေးနဲ့အတူပါလာတဲ့တိုင်းပြည်ရဲ့အင်မတန်အရေးကြီးတဲ့တကယ်မူလစင်းမြစ်တိုင်းသားလူမျိုးစုအရေးပြဿနာကြီးလည်းဖြစ်ကျွန်တော်တို့ဘဝနဲ့ရှင်ပြီးခန်းစားနားလေအထူးစိတ်ဝင်စားတဲ့ပြဿနာလည်းဖြစ်တဲ့အကြောင်းအရာကိုနားထောင်ရလို့အလေးနဲ့ပြောပြတဲ့စိုင်းဝန်စိုင်းနဲ့အင်ဒက်လက်ကုံ၌ပေါ်ထုတ်မင်းမြန်ပေးတဲ့ဦးကျော်စံသားတို့ကိုအထူးကျေနပ်အားရကျေးဇူးတင် င်စုညီညွတ်ရေးတည်ဆောက်ဖို့ယုံကြည်မှုရှိဖို့လိုတယ်ကိုယ့်ကိုယ်ကိုယုံကြည်မှုရှိရမယ်လို့စုညံအောင်ပြောခဲ့တာကြားပါပြီတကယ်ကကိုယုံကြည်ကြသလား20ရာစုပင်လုံး48ခုနှစ်ကာလကလူမျိုးစုရေးပထမအဦးဆုံးယုံကြည်မှုနဲ့ပတ်သက်ပြီးပြောခဲ့တဲ့သူကအချင်းလူမျိုးကောင်းဆောင်ဒူဝါဇော်လွန်ပါဒူဝါဇော်လွန်ဟာပုံပုံလင်းလင်းတက်တက်တာတာပြောတတ်တယ်ဆိုပြီးနာမည်ကြီးတဲ့ခေါင်းဆောင်တူပါဘိုးကမောင်လင်းနဲ့မြကြီးနားမှာတွေ့တော့ခမားတို့ဗမာတွေကိုကြုတ်မယုံဘူးဗျာလို့အာမနာတန်ပြောခဲ့သူပါအခု21ရာစုပင်လုံး2018ခုနှစ်မှာပြက်ပြက်သားသားမဟုတ်ပေမဲ့ပုံပုံလင်းလင်းပြောလာသူကတော့ရှမ်းလူမျိုးတည်င်းစာဆရာဆိုင်းဝမ်ဆိုင်းပါသူကကျွန်တော်တို့ကပထမဦးဆုံးအချက်ဖြစ်တဲ့တယောက်ကိုတယောက်ယုံကြည်မှုဆိုတဲ့အချက်ကိုအခုချိန်ထိမကျော်လွှားနိုင်သေးဘူးမကျော်လွှားနိုင်တာဘာကြောင့်လဲဆိုတော့ဆွေးနွေးပွဲမှာထိုင်နေတဲ့လူတွေကကိုကိုကိုဒန်းတူညီမျှအနေအထားမျိုးလက်ခံတဲ့အတွေးခေါ်မျိုးရှိဖို့လိုတယ်တဲ့တက်တက်ပြောချင်တာကတော့တမတော်ဦးချိုရဲ့လူဒန်းစားကသူတို့ကိုသူတို့နဲ့တဝိုင်းတဲ့ဆွေးနွေးဘက်တွေထက်သာတယ်လို့ယူဆထားကြတယ်ဆွေးနွေးပေါ်ဆွေးနွေးဘက်လို့မသတ်မှတ်တဲ့အတွက်ယုံကြည်မှုတိဆောက်ရေးကလုံးဝမဆနိုင်တာဖြစ်ပါတယ်ကျွန်တော်တို့ဘဝနဲ့အမျှတုံနွေးနွေးဖြစ်နေတဲ့ပြဿနာတော်ရီပြုံးရေရီကြီးကြောက်စိမ့်ချင်းနီနီဂိုရီကုံတောင်တွေလဲပြောက်မြစ်တွေပါခန်းချောက်တော့မယ်အခြေအနေတွေကိုအစိုးမြင်တာလားအကောင်းမြင်တာလားကန်းနေတာလားမပြောတတ်အောင်ပါပဲဗျာ
ဒီကုံမျိုးတက်ကဗီရီတော်ရရှင်ဥလာထွန်းရဲ့အတွေ့အမေးလေးဖြစ်ပါတယ်ရှင်မြမပြည်သားဆိုတဲ့တော်ရရှင်ကတော့ဗမာရီရောတိုင်းသားတွေပါပြည်သူအားလုံးတပေါင်းတစည်းတည်းဖြစ်တင်ပါပြီလို့အခုလို့ပြောလာပါတယ
်မြမပြည်သားတိုင်းသားတွေအနေနဲ့စစ်မှန်တဲ့ဖက်ဒရယ်ရဖို့ဆိုရင်ဖွဲ့စည်းပုံကိုအရင်ပြင်ရမယ်ဆိုတာနားလည်ရပါမယ်ဖွဲ့စည်းပုံကိုပြင်ဖို့အတွက်ဒေါ်စုနဲ့အရင်လက်တွဲတင်ပါတယ်ဒီလိုမှမဟုတ်ဘဲအဆော့အအရာရာဒေါ်စုကပြင်ပြီးမှနောက်ကလိုက်လျှောက်ချင်လို့မရပါဘူးဒေါ်စုမှလည်းတိုင်းသားတွေကိုပါဝင်အောင်စည်းရုံးရတာကတစ်ဖက်တပ်ကတစ်ဖက်နဲ့တိုင်းပြည်နောင်ရေးကောင်းဖို့အတွက်အသက်အရွယ်နဲ့မမျှအောင်ကြိုးစားနေရတာပါတိုင်းသားခေါင်းဆောင်တွေအပါအဝင်ပြည်သူတွေအားလုံးစည်းလုံးတင်ပါပြီ
အားလုံးစီလုံးတင်ပါပြီဆိုတော့ဒီတော်ရရှင်ပြောလာတဲ့အချိန်မှာ Facebook ပေါ်ကတော်ရရှင်ရင်ဖြိုးကတော့
စစ်တပ်ကအစိုးရလက်အောက်မှာရှိတင်ပါတယ်တိုင်းနာတပ်တွေလည်းအစိုးရလက်အောက်မှာပဲရှိတင်ပါတယ်ဒါမှ Federal ပြည်အောင်စုဖြစ်မှာပါတိုင်းနာတပ်တွေကိုလည်းတိုင်းဒေသကြီးမှာထားတိုင်းဒေသကတပ်တွေကိုလည်းပြည်နယ်မှာထားဒါမှအစိုးရကကင်တွင်နိုင်မှာပါအစိုးရလိုအပ်သလိုတုံးလို့ရတဲ့တပ်တွေဖြစ်ရမှာပါစစ်တပ်ဆိုတာနိုင်ငံတော်ရဲ့ဝန်ထမ်းပါပဲ တရားနာတက်တွေကလည်းဒါကိုလိုက်နာရပါမယ်။အစိုးရလည်းပြည်သူ့ဘက်တင်မြောက်တဲ့အစိုးရဖြစ်ရပါမယ်။မြန်မာနိုင်ငံကိုတရားနာအားလုံးခေါင်းဆောင်နိုင်ပါလေ။တမနာလည်းလုပ်ပိုင်ခွင့်ရှိရပါမယ်။အစိုးရဆိုတာနိုင်ငံရဲ့ခေါင်းဆောင်ပါပဲ။စစ်တပ်ကနိုင်ငံကိုကာဝယ်ဖို့ပြည်သူတွေကိုကာဝယ်ဖို့တတ်တက်ပါပဲ
။စစ်တပ်ဆိုတာတိုင်းပြည်ကိုအကာအကွယ်ပြုဖို့ပါ။အားလုံးရဲ့အထက်မှာအစိုးရရှိပါတယ်ဆိုပြီးရေးလာပါတယ်။လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်ရင်ဖွင့်လာကြတာမှာတော့တော်ရရှင်ပြည်သူ့ကျန်းမာရေးဌာနကဦးတန့်စင်ဖြိုးမောင်ကတော့သူကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုရေးပြီးတော့ရင်ဖွင့်လာပါတယ်ရှင်
။ကျွန်တော်ကကျန်းမာရေးနဲ့အားကစားရေးဝန်ကြီးဌာနကပြည်သူ့ကျန်းမာရေးကြီးကြပ်နှစ်တယောက်ပါတတိပြောရင်ကျန်းမာရေးမှုအဆင့်၄ပေါ့ခင်ဗျ။ကျေးလက်ကျန်းမာရေးဌာနမှာတာဝန်ယူရသူတွေဖြစ်ပြီးတော့တာဖားဆီယာမကျန်းမာရေးမှုတွေနဲ့တွဲပြီးတော့လှုပ်လှုပ်ရပါတယ်။တာဖားဆီယာမတွေအတွက်ယူနီဖောင်းသတ်မှတ်ထားပေမဲ့ကျမရီမှုနဲ့ကြီးကြပ်ဒီမှာယူနီဖောင်းမရှိပါဘူးဒီလိုယူနီဖောင်းမရှိတဲ့အတွက်ကျွန်တော်တို့အတွက်အခက်အခဲတွေတွေ့ရပါတယ်ထူးသဖြင့်တခြားဌာနတွေနဲ့ပူးပေါင်းလုပ်ဆောင်ရမှာအဆင်မပြေတာတွေဖြစ်နေရပါတယ်ဒီလိုယူနီဖောင်းမရှိကြတာကလည်းအရင်အစိုးရဆက်ဆက်ကလေးကပါပဲပြောင်းလဲချိန်တန်ပါပြီလို့ပြောနေတဲ့ဒီနေ့ခေတ်မှာတော့ကျွန်တော်တို့ပြည်သူ့ကျမရီကြီးကြပ်နှစ်တွေရဲ့ယူနီဖောင်းလဲပြောင်းလဲတင်ပြီလို့မြင်ပါတယ်ခင်ဗျာ
သူတို့ဝန်ထမ်းတွေတူညီဝတ်ဆောင်ယူနီဖောင်းမရှိတဲ့အတွက်ကြောင့်မို့တော်တော်လေးကိုအခက်အခဲတွေ့ရပါတယ်ဆိုတော့ဒီတော့ရှင်ပြည်သူ့ကျန်းမာရေးကြီးကြပ်ဦးတန်းစင်ဖြိုးမစာရေးပြော VOE ကတစဉ်ရင်ဖွင့်လာတာပါတော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာတင်းချစ်တော်ရရှင်တွေအတွက်လည်းမြန်မာသတင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့ online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်ထင်ယူဆချက်တွေရင်ဖွင့်လာရရေးတင်လာရဆိုတော့ကျွန်တော်တို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်မှုပြီးစာရေးတက်တာအမှတ်859ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတင်းရှင်တွေစီကပြောစရာရှိရာတွေကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။အခုတော့မြန်မာတင်းချစ်တော်ရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ် VOA ကနေတိလက်ဆောင်ပေးစင်ပါတယ်ရှင်။နေနေတည်ဆို့ထားတဲ့ main clip အချက်ပါဆိုတဲ့တဲ့ချင်းကိုသောရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော main clip အခြေဆိုတဲ့တခြင်းဖြစ်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတင်းနှံရနေကြပိုင်းနဲ့တင်းနှံလာနေမနေ့ပိုင်းချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bammi.voanews.com ဖြစ်ပါတယ်ဒီလိုကိုလည်းစာရေးကြပါအောင်နော်။ဘာရှင်နေအားလုံးစက်လန်းချမ်းမြေ့ကြပါစေရှင်။
အေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့27ရာစုပင်လုံကြီးလာကန်အောင်မြင်ပါရဲ့လားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာပါ။မအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင်။
အခုဆိုရင်ဒုတိယအကြိမ်မြောက်27ရာစုပင်လုံညီငယ်ကြီးညီလာခံကြီးအောင်မြင်မြင်ပြီးဆုံးခဲ့ပါပြီ။မြန်မာနိုင်ငံအတွက်သမိုင်းဝင်ညီလာခံတစ်ခုလို့လဲပြောနိုင်ပါတယ်။ညီလာခံနဲ့ပတ်သက်ပြီးပိတ်ပွင့်နေမိခုမှာနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကဒီကနေ့လက်မှတ်ရေးထိုးနိုင်ခဲ့တဲ့သဘောတူညီချက်တွေဟာအမျိုးသားညီညွတ်ရေးညီညွတ်ရေးဒီမိုကရေစီဖက်ဒရယ်ပြည်တော်စုပေါ်ထွန်းရေးလမ်းကြီးပေါ်လျှောက်လှမ်းလိုက်တဲ့အရေးကြီးတဲ့ခြေလှမ်းကြီးဖြစ်ပါတယ်ဆိုပြီးအောင်မြင်မှုရခဲ့တဲ့အကြောင်းပြောခဲ့ပါတယ်။ဒါပေမဲ့အစိုးရနဲ့တိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ် NCA လက်မှတ်မထိုးရသေးတဲ့ကရကိုကချင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တယောက်ဖြစ်တဲ့ဗိုလ်ချုပ်ကွန်ဘော်ကတော့သူ့ရဲ့ Facebook စာမျက်နှာမှာကုလဝေဖန်ရေးသားခဲ့ပါတယ်။တတိလိုခေါင်းစဉ်တက်ပြီးအောက်မှာသက်ဆိုင်ရာတိုင်းသားများကိုယ်တိုင်ရွေးချယ်စေလွတ်တဲ့တိုင်းသားများမပါဝင်ပဲပြည်တော်စုကြီးတစ်ခုလုံးရဲ့အရေးဆွေးနွေးပြီးအောင်မြင်တဲ့အရေးလို့ကြွေးကြော်နိုင်တာကတော့အောဘွေရာတတိပါပဲဗျာလို့ဆိုထားပါတယ်ဒုတိယကျင်27ရာစုပင်လုံညီလာခံကိုအောင်မြင်မှုပန်းတိုင်တစ်ခုဖြစ်သတ်မှတ်နိုင်ပါလားဆိုတာဘုရားဘတ်ဆွေးနွေးကြည့်ကြရအောင်ပ
ါ27ရာစုပင်လုံငိမ့်ငိမ့်ညီလာခံဆိုတာအစိုးရနဲ့လက်နက်ကိုင်တိုင်းသားအဖွဲ့တချို့သဘောတူထားတဲ့ MCA စာချုပ်ပါအချက်တည်းအရကျင်းပရတာပါတကယ်တော့ဒီညီလာခံကိုငိမ့်ငိမ့်ညီလာခံလို့နာမည်တက်ထားတာနဲ့အညီနှစ်ပေါင်း90နီးပါးဖြစ်ပွားနေတဲ့တည်ရင်းစစ်နဲ့ပဋိပက္ခတွေခြုံငိမ့်ဖို့ရည်ရွယ်ကျင်းပတာဆိုရင်လည်းမမှားပါဘူး။ဒါကြောင့်ဒီညီလာခံကိုဘသူတွေတက်တည်ဖြစ်စေမတက်တည်ဖြစ်စေပဋိပက္ခနဲ့တိုက်ရိုက်တက်ဆိုင်တဲ့တက်မတော်တိုင်းသားလက်နက်ကိုင်တွေနဲ့ရွေးကောက်ခံအစိုးရ၃ဦး၃ဖလေစုံစုံညီညီတက်ကြဖို့တော့လိုပါတယ်။ဒါမှသာဒီညီလာခံကရလာတဲ့ရလက်တန်ဖိုးရှိမှာပါ။အခုညီလာခံကို NCA လက်မှတ်ထိုးထားတဲ့လက်နက်ကိုင်တိုင်းရင်းသားရှစ်ဖွဲ့စုံစုံညီညီတက်ပါတယ်။မွန်ပြည်သက်ပါတီ၊ကရင်နီပြည်တိုးတက်ရေးပါတီအပါအဝင်အဖွဲ့၅ဖွဲ့ပါတဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တွေကတော့ဒီညီလာခံကိုလာမတက်ပါဘူး။ဝင်ရောက်ဆွေးနွေးခွင့်မရှိတဲ့လေလာသူအစင်ပဲရမှာမို့လာမတက်တာလို့ဆိုကြပါတယ်။အလားတူဝါတက်ဖွဲ့ခေါင်းဆောင်နဲ့မဟာမိတ်ခုနှစ်ဖွဲ့ကလည်းဒီညီလာခံကိုလာမတက်ချင်ကြပါဘူး။အဲ့ဒီအုပ်စုထဲမှာလက်ရှိတက်မတော်နဲ့တိုက်နေတဲ့ KIA ကိုကန့်နဲ့တအောင်းပလောင်တက်ဖွဲ့တွေလည်းပါဝင်နေပါတယ်။ဒါပေမဲ့အဲ့ဒီအဖွဲ့တွေဟာတရုတ်နယ်စပ်မှာအခြေစိုက်တဲ့အဖွဲ့တွေဖြစ်တဲ့အားလျော်စွာတရုတ်အစိုးရရဲ့တိုက်တွန်းမှုအရာညီလာခံတက်ဖို့ဖြစ်လာပါတယ်။ဒီလိုနဲ့ဝါတက်ဖွဲ့ခေါင်းဆောင်နဲ့တိုင်းနာလက်နက်ကိုင်ခုနှစ်ဖွဲ့27ရာစုပင်လုံညီလာခံကိုရောက်လာခဲ့ရပါတယ်။အခုလိုတရုတ်အစိုးရရဲ့တိုက်တွန်းမှုကြောင့်ညီလာခံကိုရောက်လာရတယ်ဆိုတာကိုလည်းအဲ့ဒီအဖွဲ့တွေကတိုးဝှက်မထားပါဘူး။မီဒီယာတွေကိုပြောင်ပြောင်တင်းတင်းပဲပြောပြခဲ့ကြသလိုဖွင့်ပွဲလောက်ပဲတက်ပြီးနောက်ရက်တွေမှာကျင်းပတဲ့ဆွေးနွေးပွဲတွေမှာတက်ရောက်ခြင်းမရှိပဲညီလာခံမပြေးဆုံးခင်တရုတ်အစိုးရကစီစဉ်ပေးတဲ့အထူးလေယာဉ်နဲ့ယူနန်ပြည်နယ်ခုံးမိန်မြို့ကိုပြန်လည်ထွက်ခွာသွားခဲ့ကြပါတယ်။ပြောရရင်တော့အခုညီလာခံဟာလက်နက်ကိုင်တိုင်းရင်းသားအစုအဖွဲ့တချို့လောက်ပဲတက်ပြီးအများစုကတော့ညီလာခံပြင်ပမှာရှိနေသေးဖြစ်တယ်ဆိုတဲ့သဘောပါ။အားလုံးပါဝင်သင့်တယ်ဆိုတဲ့အချက်ကိုအခြေခံပြီးစဉ်းစားရင်တော့ကျင်းပပြီးသွားတဲ့ငင်းငယ်ညီလာခံရဲ့တရားဝင်ဖြစ်မှုဟာတိတ်ပြီးအားရကျေနပ်စရာမကောင်းပါဘူး
။ဘယ်လိုပဲဖြစ်ဖြစ်တမတော်လက်နက်ကိုင်တိုင်းသားအဖွဲ့တချို့နဲ့ရွေးကောက်ခံအစိုးရပါဝင်တဲ့ဒီညီလာခံကနေနောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုဖွဲ့စည်းရမှာအခြေခံရမယ့်မူဝါဒ38ချက်ချမှတ်နိုင်တာကတော့တကယ်အောင်မြင်မှုလို့သတ်မှတ်နိုင်ပါတယ်။အကြောင်းကတော့လွတ်လပ်ရေးရပြီးမြန်မာသမိုင်းမှာအစိုးရဓမ္မမုတ်တမတော်နဲ့သဘုံဖွဲ့တဲ့ငင်းငယ်ရေးအတွက်ဆွေးနွေးမှုအချိန်ချင်းရှိခဲ့ပေမဲ့အခုလိုအားလုံးသဘောတူညီတဲ့ဘုံသဘောတူညီချက်မျိုးမရခဲ့ကြဘူးလို့ပါပဲ။ဒါပေမဲ့လည်းဒီလိုသဘောတူညီချက်ရခဲ့တဲ့ဆိုတာတော့ညီလာခံအတွင်းမှာပြဿနာရှိခဲ့တာကလည်းအမှန်ပါပဲ။ညီလာခံကျင်းပပြီးသွားလို့ဇွန်လ၁ရက်နေ့မှာပြုလုပ်တဲ့ရှိုင်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့ရင်းစာရှင်းလင်းပွဲမှာညီလာခံကာလအတွင်းသဘောတူခဲ့ကြတယ်ဆိုတဲ့အချက်38ချက်နဲ့ပတ်သက်လို့နိုင်ငံရေးပါတီအစုအဖွဲ့အနေနဲ့အားလုံးသဘောတူပါတယ်လို့မှတ်ချက်ပေးခဲ့တာမျိုးမရှိခဲ့ကြအောင်ရှင်းလင်းပြောဆိုခဲ့ပါတယ်
။အလားတူရခိုင်လူမျိုးရေးပါတီ ALP နဲ့ရှမ်းပြည်တောင်ပိုင်းတက်မတော် RCSSSSA ကိုယ်စားလှယ်တွေကလည်းဒီသဘောတူညီချက်တွေကိုလက်မှတ်မရေးထိုးဖို့ဆုံးဖြတ်ခဲ့ကြတယ်လို့သိရပါတယ်။ပြ ကျောရရင်နောင်တီဆောက်မဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမှာအခြေခံရမဲ့မူဝါဒပိုင်းဆိုင်ရာအချက်38ခုဆုံးဖြတ်ချက်ချမှတ်ခဲ့တယ်လို့ကြေညာနိုင်တဲ့အတိုင်းပြဿနာတွေအများကြီးကျင်းရစ်တဲ့သဘောပါနောက်ထပ်အရေးကြီးတာတစ်ချက်ကညီလာခံမှာချမှတ်နိုင်ခဲ့တယ်ဆိုတဲ့အခြေခံမူ38ခုနှစ်ချက်ဟာနောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမှာဘယ်လောက်ရေးပါ Chatema, Natasha Pesibon Chigan Uberima, Piatan Tari Chatrine, Gwelebi, the Gego, Democracy, Federal Pitamsu Dre, a Jeji Sore, a Chamu, Bawinam Euro, Madrim Nizayabau, Dabin, Demero Baga, Lulare, Nanganoi, Nemi, a Pincha Hudamyadi, Nangando Ma, Nidi a Kama, Quematraya, Sore a Chet, the Bordunimu, Mayaga the Lu, Eddie Chanet, Chaser Tare, ဒီနေရီရဲ့ကိုပိုင်ပြထန်းခွင့်ဆိုင်ရာအချက်တွေကိုဆိုရင်ဆွေးနွေးခွင့်တောင်မရခဲ့ကြပါဘူးအလားတူတက်မတော်တစ်ခုတည်းထားရှိရေးမူဝါဒကိုဆွေးနွေးကြတဲ့အခါမှာလဲအစိုးရဘက်ကအဆိုပြုတဲ့ဒီမိုကရေစီနည်းအရွေးကောက်တင်မြှောက်သည့်အစိုးရလက်အောက်ရှိတက်မတော်ဆိုတာမျိုးတိုင်းရင်းသားတွေဘက်ကအဆိုပြုတဲ့ဒီမိုကရေစီနည်းဖယ်ရက်စနစ်ကိုအာမခံသည့်တက်မတော်ဆိုတာမျိုးကိုတက်မတော်အစုအဖွဲ့ဘက် ါတယ
်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ဒုတိယကြိမ်မြောက်27ရာစုပင်လုံးညီလာခံဟာတမိုင်းဝင်အောင်မြင်မှုလို့ပြောဆိုနိုင်ပေမဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးပန်းတိုင်ခီးကိုရောက်ဖို့ကတော့အများကြီးကွာဝေးနေသေးတဲ့ဆိုတာကိုသုံးသပ်လို့ရနိုင်ပါတယ်။နောက်ထပ်ရက်တွေလတွေနှစ်တွေအများကြီးကြိုးစားလုပ်ကြရမယ့်ရည်ရှိဖြစ်စဉ်တစ်ခုပါ။ဒီအတွက်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တစ်ခုတည်းကိုပဲအာရုံစူးစမ်းမနေပဲတိုင်းပြည်ရဲ့တကယ့်အရေးကြီးပြဿနာလည်းဖြစ်ငြိမ်းချမ်းရေးကိစ္စအပါအဝင်ပြဿနာအားလုံးကိုဖြေရှင်းရမှာတော့ချက်လည်းဖြစ်နေတဲ့တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်ရေးပြဿနာကိုအထူးဦးစားပေးအာရုံဆိုင်ဖြေရှင်းသင့်ပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစည်းတော်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။
တော်ရှိမြတ်နိုင်ငံအကြီးအကဲနဲ့သူရဲ့မူဝါဒတွေပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန့်စစ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်။မကြာခင်ရက်ပိုင်းတုန်းကတော့မြမတက်မတော်ကိုဝေဖန်ပြီးတဲ့သတင်းအေဒါချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ပုံပန်းနဲ့ဖမ်းဆီးခဲ့ပါတယ်။ဒါကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့မြန်မာနိုင်ငံမှာအခုလိုလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟန့်တားတွေရောဘာတွေကြုံနေရသလဲဆိုတာဒီလာမယ့်အင်္ဂါနေ့ညတဲ့ဒီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့တော်ရရှင်တွေ VUI ကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်တယ်လို့စာလိုက်ဖြစ်စီအတန်ဖိုင်လိုက်ဖြစ်စီကိုယ့်ရဲ့အမြင်တွေကိုကြိုပေးထားလို့လည်းရပါတယ်။ VUI မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822999လေးဖြစ်ပြီးတော့ email address ကတော့ bamis@viewinews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ့်တော်ရရှင်တွေကြိုပေးပါခင်ဗျာ။
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့အထူးခြားဆွေးနွေးသတင်းများအစီအစဉ်လှပ်ပါ။ဒီတစ်ပတ်မှာတော့ထိုင်ဝမ်မြို့တော်တိုက်ပွဲကဘတ်စကားတစ်စီးပေါ်မှာတစ်ပင်ပန်းမန်တွေစိုက်ပျိုးထားပြီးတော့တစ်တော်ဘတ်စကားလို့နာမည်ပေးထားပါဗျ။ဒိမဂီရပညာရှင်တစုဟာရေအောက်ဂီရဖျော်ဖြေပွဲတစ်ခုကိုရုရှားနိုင်ငံမှာကျင်းပခဲ့ပါဗျ။အခုလိုထူးခြားဆွေးနွေးသတင်းတွေကိုကိုငင်းချင်းနဲ့မှခင်ကျူထွေးတင်ဆက်ပေးပါမယ်ရှင်။
တိုင်ဝမ်မြို့တော်တိုက်ပေကဘတ်စကားတစ်စီးပေါ်မှာသစ်ပင်ပန်းမန်တွေစိုက်ပျိုးထားပြီးတော့တစ်တော်ဘတ်စကားလို့နာမည်ပေးထားပါတယ်။ဒီသစ်ပင်တွေကကားကျက်တဲ့အချိန်မှာစီးကြတဲ့ခရီးသည်တွေအတွက်လမ်းဆန်းစေမဲ့အမွှေးရနံ့တွေလည်းထုတ်ပေးတာပါ။တစ်ခွာနဲ့တခြားသစ်ပင်အသေးစားလေးတွေစိုက်ပျိုးထားတဲ့ဒီဘတ်စကားဟာအထူးလမ်းကြောင်းမှာပြေးဆွဲတာဖြစ်ပြီးတော့အမှုပညာပြတိုက်နာမည်ကြီးဖျားကြောင်းနဲ့ညာစည်းတွေကိုပြေးဆွဲပေးတာပါ။ဘန်းပညာရှင် LC Link ကဖန်တီးခဲ့တာဖြစ်ပြီးဘတ်စကားစီခရီးသည်တွေအတွက်တဘာဝနဲ့နှီးစပ်စီဖို့လှုပ်ဆောင်ခဲ့တာလို့ပြောပါတယ်။ဘတ်စကားပေါ်မှာပန်းရက်နဲ့မှွေးပြန့်နေပြီးတော့ခီးတဲ့တွေနဲ့ကြိတ်ကြိတ်တို့စီကားနေပါတယ်။ခီးတဲ့20ကိုတင်ဆောင်နိုင်တဲ့ဒီဘတ်စကားဟာဂျပတ်လောက်ပဲစမ်းသပ်ပြေးဆွဲမှာဖြစ်ပါတယ်။လောလောဆယ်မှာတော့အခမဲ့ပြေးဆွဲနေတာဖြစ်ပြီးအမြဲတမ်းပြေးဆွဲဖို့ကိုလည်းခီးတဲ့တွေကမျှော်လင့်နေပါတယ်ခင်ဗျာ။
ဒီနေ့ဂီတပညာရှင်တို့ဟာရေအောက်ဂီတဖျော်ဖြေပွဲတစ်ခုကိုရုရှားနိုင်ငံမှာဆင်ပါဖျော်ဖြေခဲ့ကြပါတယ်။ရေအောက်ထဲကထွက်တဲ့အတန်တွေကဆိုင်ကောင်းတန်လို့ထွက်နေတဲ့အတွက် ဒီကဘာကလာတဲ့အသံမျိုးမဟုတ်ဘူးလို့ရေးသားဖော်ပြကြပါတယ်။ဒီကီတာအဖွဲ့နာမည်က Between Music လို့နာမည်ပေးချပြီးတော့ရေအောက်ထဲမှာတီးခတ်နိုင်တဲ့ကိရိယာတွေကိုတီထွင်ခဲ့သူတွေလည်းဖြစ်ပါတယ်။သူတို့ဟာတူရီယာပစ္စည်းတွေထည့်ထားတဲ့ငါးကန်လိုမျိုးဖန်ရည်ကန်ကြီးထဲမှာကိုယ်တိုင်ဝင်ထိုင်ပြီးတော့တီးခတ်တီးဆိုပြကြတာပါ။ရေထဲမှာတူရီယာပစ္စည်းတွေတီးခတ်အသံထွက်နိုင်ဖို့အပါအဝင်တီးဆိုနိုင်ဖို့ကိုလည်းတီးတဲ့အထူးဖန်တီးထားရတာဖြစ်ပါတယ်။ လေးနဲ့အတန်လိုက်တွေဖန်တီးတဲ့အစားရေလိုက်တွေကိုသုံးပြီးတော့အတန်ထွက်လာအောင်ဖန်တီးကြရတာပါ။ရေကတိုးကန်အားရှိတဲ့အတွက်ပို့ပြီးတော့အားစားရတယ်လို့ရေရောက်ချင်းမှာအသက်အောက်ပြီးတော့ကိရိယာတွေကိုတီးခတ်ရတဲ့အတွက်ပို့ပြီးတော့ကြက်ခိုင်ဖို့လဲလိုအပ်ပါတယ်။၂၉၉ခုနှစ်ကတည်းကစတင်ဖွဲ့စည်းခဲ့တဲ့ဒီအဖွဲ့ဟာသိပ္ပံပညာရှင်၊ကိတ္တပညာရှင်နဲ့ရေကုပ်သမားတွေနဲ့ပြည်ပေါင်းများစွာ
င်းနိုင်ငံကငြိမ်းစားယူထားတဲ့မျိုးသားအမျိုးသမီးကြီးတွေစုပေါင်းပြီးတက္ကသိုလ်ပြန်တက်ကြတဲ့စင်ကြားမှုတော်လှန်ရေးကြီးတစ်ခုလုပ်နေပါတယ်။သူတို့ဟာစေတနာဝန်ထမ်းစင်ကြားမှုသင်ယူမှုတွေလုပ်နေကြတာဖြစ်ပြီးအဖွဲ့ဝင်၄သိန်းနီးပါးရှိနေပြီဖြစ်ပါတယ်။တတိယအရွယ်တက္ကသိုလ် University of Third Age U3A လို့နာမည်ပေးထားတဲ့ဒီတက္ကသိုလ်မှာယူကလေးလေးတိခတ်မှုနဲ့ဘိုက်ပေါ်အကာစင်ကြားမှုတွေပါလုပ်နိုင်ပါတယ်။တခြားပုံမှန်တက္ကသိုလ်တွေနဲ့မတူတာကဝင်ဝင်ကန့်တချက်မရှိသလိုနေရာဒေသပေါ်မူတည်ပြီးနှစ်စဉ်ကြေးကဆယ်ပေါင်ကနေပေါင်20လောက်ပဲရှားတင်တာပါဒီတက္ကသိုလ်မှာသင်ကြားကြတဲ့ဆရာတွေကလည်းစေတနာဝန်ထမ်းသင်ကြားပေးကြတာပါ U3A တက္ကသိုလ်ဟာ1980ခုနှစ်လောက်ကစတင်ခဲ့တာဖြစ်ပြီးအခုချိန်မှာတော့နိုင်ငံအနှံ့ကမြို့ရွာတွေမှာဒေသခံအဖွဲ့ပေါင်း1000ကျော်နဲ့ဖွဲ့စည်းထားတာဖြစ်ပါတယ်လူကြီးတွေအတွက်ကတော့အငိမ့်စားယူပြီးရဲ့ဘဝမှာဝါသနာအသစ်လုံးဆရာအသစ်တွေလုံးလို့ရတယ်လို့တက်ရောက်နေသူတွေကပြောပါတယ်။ဂီတတီးခတ်မှုနဲ့ဘိုက်ပေါ်အကတွေဟာတိတ်ပြီးပြင်းထန်တဲ့လှုပ်ရှားမှုတွေဖြစ်နေခဲ့ရင်လည်းတခြားတရားထိုင်တဲ့အတန်းတွေရှိပါတယ်။ U3A တက္ကသိုလ်ဟာဗြိတိန်နိုင်ငံမှာတော့အဖွဲ့ဝင်နေတဲ့ကြီးပဲလှုပ်ဆောင်နေတဲ့တက္ကသိုလ်ဖြစ်ပါတယ်ခင်ဗျာ
။ထူးခြားဆံပြသတင်းများအစီအစဉ်ကိုနားဆင်နေကြရတာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်တနင်္လာနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မယ့်အစီအစဉ်ကိုတော့လိုင်းဒိုမီတာ40 49 50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ထိုက်ကြီးညာပေးပါမယ်ရှင်
ဗြိတိန်နိုင်ငံမှာမနစ်စနေနေ့ကအချမ်းဖက်ဝါရီဒီရဲ့တိုက်ခိုက်မှုအတွင်းသေဆုံးသူ9ဦးရှိပြီးတိုက်ခိုက်ခဲ့သူ3ဦးကိုလည်းရဲကပြစ်တက်ခဲ့တယ်လို့လန်ဒန်ရဲအဖွဲ့ကဒီကနေ့ပြောပါတယ်။မနေ့ကလန်ဒန်တံတားနဲ့ဘော်ရိုစီရိုကတိုက်ခိုက်မှုအပါအဝင်ပြီးခဲ့တဲ့3လတာကာလအတွင်းဗြိတိန်နိုင်ငံမှာအချမ်းဖက်ဝါရစဲတိုက်ခိုက်မှု3ချိန်ဖြစ်ခဲ့တာဟာဆိုရင်အစ္စလာမ်ရဲ့အစွန်းရောက်အတွေးခေါ်တွေကနေပေါက်ဖွားလာတာလို့ဗြိတိန်ဝန်ကြီးချုပ်ကဒီကနေ့ပြောဆိုပါတယ်။တိုက်ခိုက်သူတွေကအသေးခံဘုံခွဲသမားလို့တုပဝတ်ဆင်ခဲ့ကြတယ်လို့လည်းရဲကပြောပါတယ်။လန်ဒန်မြို့တဝန်းကဆေးရုံ5ခုကိုလူ48ဦးပို့ဆောင်ထားလာမှာတချို့ကတော့စိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့လည်းလန်ဒန်ရဲအဖွဲ့ကကြေညာထားပါတယ်ရှင်။အကြမ်းဖက်မှုကိုတိုက်ဖြတ်တဲ့နေရာမှာခွဲခြားဆက်ဆံမှုမရှိအောင်ဆောင်ရွက်နေတာတွေကိုကဘာကြီးအနေနဲ့ရပ်ပစ်ဖို့လိုအပ်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပါတယ်။ဒါအပြင်လန်ဒန်တိုက်ခိုက်ခံရမှုကိုညှိနှိုင်းပြောဆိုပြီးမွတ်စလင်အများစုနေထိုင်ရာနိုင်ငံ6ခုကလူတွေအမေရိကန်ပြည်တော်စုအတွင်းဝင်ရောက်ခွင့်တားမြစ်မဲ့သူ့ရဲ့ညွှန်ကြားချက်ကိုတရားရုံးတွေကခွင့်ပြုဖို့ကိုလည်းထပ်ပြီးတော့တောင်းဆိုပါတယ်။သမ္မတထရန့်ကဗြိတိန်ကိုအပြစ်ထက်ခံကြောင်းအခိုင်အမာပြောဆိုပြီးလန်ဒန်မြို့တော်ဝင်ကိုတော့ဝေဖန်ပြောဆိုထားပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ပါရီရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကိုတရားဝင်မဟုတ်သည့်တိုက်အောင်အဲ့ဒီမှာပေးချတဲ့ဂရိကဝတ်တွေကိုဆက်လက်ဖော်ဆောင်သွားနိုင်ဖို့အတွက်အမေရိကန်နိုင်ငံရဲ့ဘီလီယံနာတထေးကြီးမိုက်ကယ်ဘလူးမ်ဘတ်ကအကူအညီပေးသွားမှာဖြစ်ပါတယ်ရှင်
။တရင်ချင်းချက်ကိုမတင်ထိုက်ကြညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Sanyan ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီအမေရိကန်တန်ညံ့ဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ9တိုမီတာ324 25 30နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။ဒီအမေရိကန်မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.